င်းပြင်းနဲ့နောက်ရောက်ပိုင်းဟူကောင်းကြိမ်ဝန်းဒေသတနိုင်းမြို့နယ်ကရွှေနဲ့ပရင်းကျောက်ထွက်တဲ့နေရာတွေဟာအရင်က KIO ကချင်းတပ်ဖွဲ့ရဲ့ထိန်းချုပ်မှုအောက်မှာရှိခဲ့ပါတယ်။အခုတော့အစိုးရတပ်ရဲ့ထိန်းချုပ်မှုအောက်ရောက်သွားပြီးရွှေနဲ့ပရင်းထုတ်လုပ်မှုတွေများပြားလာပါတယ်။ဒါကြောင့်ဒေသခံတွေမနစ်နာရအောင်အသေးစားလုပ်ငန်းရှင်တွေလက်လုံလက်စားတွေကိုတရားဝင်ထူပေါ်ဝင်ပေးဖို့တနိုင်းအမတ်နဲ့ဖားကအမတ်တို့ကလွန်ခဲ့တဲ့စက်တင်ဘာလ18ရက်နေ့ကနိုင်ငံတော်သမ္မတစီကိုပန်ကြားစွာပြောပို့ခဲ့ပါတယ်။1994မှာ KIA ကချင်းတပ်ဖွဲ့နဲ့နောက်ဝတ္တစီအစိုးရအပြည့်အခိုက်ရစဲခြင်းကစပြီးဦးခေါင်းကျိန်ဝန်ဒေသကိုအစိုးရတပ်တွေရောက်ရှိလာပါတယ်။အဲဒီနောက်ရွှေမော်လို့ခေါ်တဲ့ရွှေထုတ်လုပ်မှုတွေများလာလို့ဒေသခံတွေနစ်နာဆုံးရှုံးရပုံကိုကချင်းလူမှုဖွံ့ဖြိုးရေးကွန်ရက်2009မှာအစိုးရကစာထုတ်ပူးပါတယ်။အခုတခါဟူကောင်းဂျိုင်ဝမ်းကပြင်းထွက်တဲ့ငင်းကြီးကိုစစ်တပ်ကတိမ့်ပိုက်ပြန်တဲ့အတွက်ဒေသခံတွေဒုက္ခရောက်ရပုံကိုတွေးဆွန်တော့ပြင်းဆိုတဲ့အမည်နဲ့ကချင်းလူမှုဖွံ့ဖြိုးရေးကွန်ရက်ကမကြာမီကအစိုးရကစာတောင်းထုတ်ပြန်ထားပါတယ်
။မြမပြင်းသို့မဟုတ်ဘာမိုက်ကို AD တရားစုကတရုတ်မှတ်တမ်းတွေမှာအစောဆုံးတွေ့နိုင်တယ်လို့ဆိုပါတယ်။ပစ္စည်းသို့မဟုတ်ထင်းယူစီဟာနှစ်ပေါင်းများစွာကြာလာတဲ့အခါကြောက်ပြေရုပ်ကျွင်းအဖြစ်အသွင်ကြောင်းသွားပြီးပင်းင်းကြောက်ဖြစ်လာပါတယ်တိစေးဘွားမှာပြိမိနေတဲ့ဘိုးမွားတွေကိုတော့ပင်းင်းကြောက်ထဲမှာတွေ့နိုင်ပါတယ်ဟူကောင်ပင်းင်းဟာအနီရင့်ရောင်ရှိပြီးကြည်လင်တာကြောင့်သွေးပင်းင်းလို့တိရုတ်ကခေါ်ပါတယ်တိရုတ်ရိုးရာဆေးပညာအရကုသမှုစွမ်းရည်ရှိတဲ့အဖိုးတန်ကြောင်းမြေရတနာ၅မျိုးထဲမှာမြမပင်းင်းလဲပါဝင်နေပါတယ်အခြားနိုင်ငံကပင်းင်းထက်သက်တမ်း၂ဆလောက်ပိုကြီးပြီးအလွန်ကြည်လင်မာကျောတဲ့ပင်းင်းကြောက်တွေဖြစ်ပါတယ်မြမပင်းခစ်ကလည်းဟူကောင်းဂျိုင်ဝမ်ကိုပင်းင်းနယ်မြေအဖြစ်သတ်မှတ်ခဲ့ဘူးပါတယ်တနိုင်းမြို့အနောက်တောင်ဘက်မိုင်20လောက်ကွာဝေးတဲ့ဒေသဟာပင်းင်းနယ်မြေဖြစ်ပါတယ
်ပထမအဆင့်အနည်းနဲ့ပင်းင်းတိုင်းကိုတနိုင်းမြို့အထိစက်လင်နဲ့တည်ယူပို့ဆောင်ပါတယ်တနိုင်းမြို့ကနေမြကြီးနားကိုဗိုလ်တော်ကနဲ့ပို့ဆောင်ပြီးအဲဒီကနေကံပိုက်တီနေသက်စခန်းကိုကျက်ကျော်ကယူနန်ပြည်နယ်အနောက်တောင်ပိုင်းထင်းချုံအထိပို့ပေးပါတယ်။ပရင်အများစုကိုထင်းချုံကနေယူနန်တခွင်လုံးကိုပြန့်ဝေပါတယ်။အနည်းအချင်းကိုသာမြမဇေကွက်မှာပြန့်ယူပါတယ်။ပရင်အချောကိုင်းနဲ့ကြောက်တွဲကြောက်ချက်လုပ်ငန်းအချို့မြစ်ကြီးနားနဲ့ဝိုင်းပေါ်မှာရှိပေမဲ့ယူနန်မှာအချောကိုင်းသာများပါတယ်။တနိုင်းမြို့နယ်ပရင်နယ်မြေကတရုတ်နယ်ကကံပိုက်ပြီးအထိဖြစ်တဲ့ပရင်လမ်းကြောင်းမှာအစိုးရတပ်နဲ့ဌာနမျိုးစုံကအခွန်ဆက်ကြီးကောက်ယူကြပါတယ်။
ပရင်လမ်းကြောင်းမှာကောက်ယူတဲ့အခွန်အစားကြေးဘယ်လောက်ရှိမှန်းမသိနိုင်ပေမဲ့2015တနှစ်တည်းမှာတင်ဒေါ်လာတန်း1000ဘူးထိန်းချိုးမှာအယောင်းဝယ်ဖြစ်တယ်လို့သိရပါတယ်မြမပရင်ဟာပြည်တွင်းမှာတန်ဖိုးအနည်းငယ်သာရှိပြီးတရုတ်ပြည်ရောက်တဲ့အခါတန်ဖိုးကြီးမြင့်သွားပါတယ်ကြောင်းမြင့်မော်တွေကို KIO ကချင်တပ်ဖွဲ့ကအခွန်ကောက်ယူပြီးအစိုးရတပ်ကတော့ပရင်တယ်ယူပို့ဆောင်ရေးလမ်းကြောင်းမှာအခွန်ကောက်ပါတယ်ပင်းရင်ဒေသကိုသွားတဲ့ရိတ်ခါလောင်စာပစ္စည်းတွေပေါ်မှာလည်းအခွန်ကောက်ယူကြပါတယ်စစ်တပ်ကကောက်ယူတဲ့အခွန်ပမာဏဟာဒေါ်လာတန်းချီပြီးရှိနိုင်တယ်လို့တနိုင်းမျိုးကန်တူကခန့်မှန်းပါတယ်ပင်းရင်မော်တွေဆုံးရှုံးသွားတာဟာ KIA ကချင်တပ်ဖွဲ့အတွက်ရန်ပုံငွေနှဲသွားနိုင်ပါတယ
်ဖခါကကြောက်စိတ်နေပြီးအစိုးရတပ်လက်အောက်ရောက်ရှိသွားကြတဲ့က KIA ကချင်တပ်ဖွဲ့ဟာပင်းရင်မော်တွေကိုအားကိုးလာခဲ့ပါတယ်ဒါကြောင့် KIA ကိုတိုက်ထုတ်နိုင်ရင်ပြင်းမော်ကဝင်ငွေတွေအစိုးရတက်စီရောက်လာမှသိကြပါလေ။ဒါကြောင့်2016ကစပြီးတနိုင်းမြို့နယ်ရွှေဘော်ပြင်းမော်ကိုချုပ်ကန့်ဖို့ရည်ရွယ်ပြီးအစိုးရတက်ကစစ်စင်ရေးလုပ်ပါလေ။2019ရောက်တော့တန်ရင်ဆယ်ရင်တနိုင်းမှာတက်ဆွဲနေနိုင်ပါပြီ။မော်ရီမှာနေထိုင်သူတွေထွက်ပြေးဖို့မထွက်သေးရင် KIA နဲ့ပူးပေါင်းသူတွေအဖြစ်သတ်မှတ်မယ်လို့တက်ကကြေညာပါလေ။ထပ်ပြင်းရတဲ့ဒေသခံနဲ့ရွှေပြောင်းလုပ်သားတွေထောင်ပေါင်းချီရှိလာပါတယ်။2018ဖေဖော်ဝါရီလမှာပြင်းမော်ဒေသက KIA စခန်းတွေကိုအစိုးရတပ်ကသိမ်းပိုက်နိုင်တဲ့အတွက်ပြင်းထွက်ရာဒေသကိုရောတည်ယူပို့ဆောင်တဲ့လမ်းကြောင်းကိုရောချုပ်ကင်နိုင်တဲ့သဘောဖြစ်သွားပါတယ်။2018ဇူလိုင်လမှာပြင်းထူပေါ်မှုကိုပြန်လည်ခွင့်ပြုရပြီးအသေးစိတ်လုပ်ငန်းတွေကိုအစိုးရကလုပ်ခွင့်ပေးကြပါတယ်။ဒါပေမဲ့ဒီအတိုင်းကြာတိထုတ်လုပ်ခွင့်ရတယ်ဆိုတာကတော့အစိုးရတပ်အပေါ်မှာမူတည်ကြောင်းကချင်းလူမှုဖွံ့ဖြိုးရေးကွန်ရက်ကဟောပြထားပါတယ်ခင်ဗျာ။